တော်တာရှင်များမင်္ဂလာပါခင်ဗျာဒီတစ်ပတ်မှာတော့စိုက်ပျိုးရေးကဏ္ဍဖွံ့ဖြိုးမှုအတွက်အစိုးရဌာနများအနေနဲ့ဈေးကွက်ဖွံ့ဖြိုးရေးအပိုင်းကိုဥဆောင်ဥရလုပ်ပေးဖို့လိုအပ်နေတဲ့ဆိုတဲ့အကြောင်းကိုဆွေးနွေးတင်ပြခြင်းပါတယ်ဒီနေရာမှာအစိုးရကဈေးကွက်အပိုင်းကိုဝင်ရောက်ဆောင်ရွက်ဖို့လိုတယ်လို့ပြောတာကဟိုးအရင်ကရှိခဲ့တဲ့ဆိုရှယ်လစ်စီးပွားရေးလိုမျိုးအစိုးရကနေနေရာတကာမှာဝင်ရောက်ချုပ်ကိုင်တဲ့ပုံစံကိုဆိုလိုတာမဟုတ်ပါဘူးဆိုလိုတာကဈေးကွက်အလားအလာကဘယ်လိုရှိတယ်ဘယ်သီးနှံစိုက်ပြိုးရင်ရှုံးဖို့များတယ်ဘယ်သီးနှံစိုက်ရင်တော့အလားအလာကောင်းတယ်ဆိုတဲ့ဈေးကွက်သတင်းတွေပေးပြီးတောင်သူတွေရဲ့အကျိုးစီးပွားကိုကာကွယ်မြှင့်တင်ဖို့လိုပါတယ်ဒါ့အပြင်နိုင်ငံတကာဈေးကွက်ထဲကိုစိုက်ပျိုးရေးထွက်ကုန်တွေအောင်အောင်မြင်မြင်ထိုးပေါက်နိုင်ဖို့ငွေရပိုင်းတွေကိုနိုင်ငံတကာဈေးကွက်နဲ့အံဝင်အောင်ပြုပြင်ပြောင်းလဲမှုတွေလုပ်ပေးဖို့လိုပါတယ်အစိုးရအနေနဲ့စိုက်ပျိုးရေးကဏ္ဍဖွံ့ဖြိုးအောင်ဆောင်ရွက်ရမှာဈေးကွက်ဖွံ့ဖြိုးရေးကိုဦးစားပေးအနေနဲ့လုပ်ဖို့ဘာဖြစ်လို့လိုတယ်ဆိုတာကိုပြောပါမယ်လက်ရှိအချိန်မှာမြန်မာကနေပြည်ပကိုတင်ပို့နေတဲ့ဆန်တွေရဲ့80ရာခိုင်နှုန်းလောက်ကိုဝယ်နေတဲ့တရုတ်ဈေးကွက်ကအဖန်စီတအားများနေပါတယ်။ဒါကြောင့်နောက်တလခွဲနှစ်လလောက်နေလို့မိုးစဘာပေါ်ရင်ဟိုအရင်ကလိုပဲစဘာပေါ်ချိန်ဈေးထိုးကြတဲ့အဖြစ်မျိုးထက်ကြုံလာနိုင်ပါတယ်။မြန်မာနိုင်ငံမှာနှစ်စဉ်ဆန်တန်ချိန်နှစ်တန်းလောက်ပိုတဲ့အတွက်ပြည်ပဈေးကွက်ချောချောမွန်းမွန်းမရှိတဲ့နှစ်တိုင်းစဘာပေါ်ချိန်ဆိုရင်ဈေးကထိုးကြတာပါပဲ။ဈေးကွက်သဘောကိုနားလည်တဲ့တောင်သူတွေကလည်းလာမဲ့စဘာပေါ်ချိန်မှာဈေးထိုးကြမှာကိုတော်တော်လေးဟုစိုးရင်တကြီးဖြစ်နေကြပါတယ်။ဒါနဲ့ပတ်သက်ပြီးဘကိုးမြို့နယ်ဖျားကြီးကျေးရွာမှာတောင်သူဦးအောင်ထေးကသူ့ရဲ့ခန်းစားချက်ကိုအခုလိုပြောပြထားပါတယ
်။ကျွန်တော်တို့က17လပိုင်းလောက်ဆိုရင်တောက်တစ်တွေစဘာပေါ်မှာတီယူပီကိုထွက်တဲ့ဆန်စဘာရင်းလက်ထက်ထဲကကုန်တရားပို့နေတဲ့လမ်းကြောင်းဆန်စဘာအသင်းတို့ဒီတီယူတစ်ခုပဲသူတို့အားကိုးနေတာဖြစ်နေတာပေါ့။တီယူလမ်းမဲပို့နေတာဆိုတော့အစစ်စစ်ကုန်တယ်ပေါ့။လူရင်လူတို့လုံးမဲ့လို့ရင်မလို့သူတို့လုံးမယ်ဆိုတော့ပြဿနာတက်တာပေါ့အကြောင်းအရာတော့သူရွှေလီရဖမ်းမယ်လက်ဇက်ကဖမ်းမယ်စံတွက်ပြည်စည်းဝယ်ဖမ်းတာအဲ့လိုလုံးနေတာဟုတ်ခေတ်ဆက်ဆက်ကပုံတွေကလည်းသူသွားစီရလဲဒီလမ်းကြောင်းတစ်ကြောင်းနေနေဆိုရင်တော့သူတို့ဒီကွက်ကစားရအောင်ခံမှာပေါ့သူရွေးအားကိုးနေရတာဖြစ်တာပေါ့မနေ့ကစံနေအောင်ရောင်းလို့မရသေးဘူးဆိုလို့ချင်းဈေးနေပြီးဝယ်လို့အကွက်တစ်ခုဖြစ်သွားတော့ဒါပေမဲ့ပြည်တွင်းဈေးကွက်တင်လဲပို့ပြီးတော့လောက်ထားလို့တာဖြစ်တာပါလေမားဆိုတော့အဒီနဲ့ဈေးမကောင်းနိုင်ဘူးရှိတဲ့ဈေးနဲ့ရောင်းရမှာပဲဆိုတော့စိတ်ကတော့သွေးရင်ပူပါမှုရှိတာပေါ့ဗျာ၁၂လပိုင်းကြော်တာနဲ့လည်းဗန်ကျွေးအဓိကစရမှာဟုတ်လေမားလည်းရောင်းရမှာပေါ့ဟိုနှစ်တို့ချင်းငွေရောင်းလေလေမားသွေးရင်တို့ကဟိုကြောက်စိတ်တာပေါ့အဲ့လေမားဘွားအဲ့ဒါလေးကြတော့အခမ်းအဆုံးလူမျိုးဖြစ်တာပေါ့ကျမ်းမြင့်ကတော့သဘာတရားကို၃သိန်းခွဲပဲရမယ်ဆိုရင်ရင်းမရကျွန်တော်တို့၅သိန်းဈေးဆိုရင်၃သိန်းခွဲကျန်မယ်ပေါ့၅သိန်းဈေးရရင်နေနေလေးအသက်ကြီးချောင်းနေ
ဒါကြောင့်စဘာပေါ်ချိန်ဈေးထိုးကြတဲ့တန်ကိုတောင်သူတွေခံရတတ်တာအောင်လှုပ်ဖို့လိုပါတယ်လှုပ်လို့ရနိုင်တဲ့ပထမဆုံးနည်းလမ်းကတော့တောင်သူတွေကိုဈေးကွက်အလားအလာသတင်းတွေကိုကြဲကြဲပြန့်ပြန့်သိရှိအောင်လုပ်ပေးဖို့ပါမြမတောင်သူတွေအနေနဲ့စဘာပေါ်ချိန်မှာဈေးထိုးကြတဲ့တန်ကိုလွန်ခဲ့တဲ့၄နှစ်လောက်အထိဇက်တိုက်ခံလာခဲ့ရတာပါအဲ့ဒီတုန်းကလည်းဈေးဘလောက်ပဲကြကြစဘာဆိုက်ရမယ့်ရာသီရောက်ရင်စိုက်နေကြအတိုင်းစိုက်လိုက်ကြတာပါပဲဒီတော့လာမဲ့စဘာပေါ်ချိန်မှာစဘာစီထိုးကြခဲ့ရင်လေလာမဲ့ຫນွေစဘာစိုက်ပြိုးချိန်မှာစိုက်နေကြအတိုင်းစိုက်ကြအောင်မှာပါပဲဒီလိုမျိုးသာပြိပဈေးကွက်အလားလာကိုမကြည့်ဘဲနဲ့စဘာကိုစိုက်မြဲအတိုင်းသာစိုက်နေရင်ပြိပဈေးကွက်မကောင်းတဲ့နှစ်တိုင်းတောင်သူတွေအမြဲတမ်းခံဘက်ကကြီးပဲဖြစ်နေပါလိမ့်မယ်ဒါကြောင့်အခုလိုအချိန်မှာအစိုးရတဲ့အနေနဲ့တောင်သူတွေကိုဈေးကွက်အလားလာသတင်းတွေကိုကြဲကြဲပြန့်ပြန့်သိရှိအောင်လုပ်ပေးတဲ့အစီအစဉ်မျိုးတွေကိုစတင်သင့်ပါတယ်တရုတ်ဈေးကွက်ချိန်နေမကောင်းမှုဟိလာမဲ့စဘာပေါ်ချိန်ဈေးထိုးကြနိုင်တယ်ဒါကြောင့်လာမဲ့ຫນွေစဘာစိုက်ပြိုးချိန်မှာစဘာကိုတီးတက်စိုက်တာကိုလျှော့ပြီးဈေးနှုန်းအလားအလာကောင်းတဲ့ပဲမျိုးစုံလိုတီးနှံမျိုးကိုစိုက်ဖို့ပြိုးဖို့ကြိုတင်ပြင်ဆင်ထားတဲ့ဆိုတဲ့ပညာပေးအစီအစဉ်မျိုးတွေကိုကြဲကြဲပြန့်ပြန့်လှုပ်ဆောင်သင့်ပါတယ်ဒါဆိုရင်စဘာပေါ်ချိန်မှာဈေးထိုးကြတဲ့ဒဏ်ကိုအလုံးစုံမကူစားနိုင်ရင်တောင်သူတွေအတိုင်းအတာတစ်ခုအထိတတ်တရာရပါလိမ့်မယ်လက်ရှိအချိန်မှာနိုင်ငံပိုင်ရုပ်သံမီဒီယာကနေတောင်သူပညာပေးအစီအစဉ်တွေထုတ်လွှင့်နေတဲ့ဆိုပေမဲ့စဘာကိုဘယ်လိုစိုက်ရမလဲဘဲကိုဘယ်လိုစိုက်ရမလဲဆိုတာမျိုးပဲဖြစ်နေပါတယ်ဈေးကွက်နဲ့ပတ်သက်တာကမပါတလို့ဖြစ်နေပါတယ်ဒါကြောင့်ပြောလိုတာကအစိုးရအနေနဲ့စိုက်ပျိုးရေးကဏ္ဍကိုမြှင့်တင်မယ်ဆိုရင်ဈေးကွက်ဖွံ့ဖြိုးရေးကိုစမှတ်အနေနဲ့ဦးစားပေးဆောင်ရွက်ဖို့လိုပါတယ်မဟုတ်ဘဲဈေးကွက်အခြေအနေဘယ်လိုပဲဖြစ်နေဖြစ်နေလက်ရှိပုံစံအတိုင်းမတုံမလုံနိုင်မယ်ဆိုရင်တော့အစိုးရတည်းရဲ့စီးပွားရေးမူဝါဒမှာဖော်ပြထားသလိုလေယာဉ်စိုက်ပျိုးရေးကဏ္ဍဟာဖွံ့ဖြိုးလာဖို့မဆိုထားနဲ့ပိုလို့ပင်ဆိုးသွားနိုင်မှာကြောင်းတင်ပြလိုက်ရပါတယ်စီးပွားရေးဖွံ့ဖြိုးမှုမျက်မှောက်ပြုနိုင်ကြပါစေကျေးဇူးတင်ပါတယ်ကျွန်တော်အောင်နိုင်ကျော်ပါ